Welcome to the Voice of America in Burmese.
Mingla nya jan phit ja ba de kya. VOA America nan ye 2019 khu ne November 9 ye cha da ma ri ni nya be season ne go Washington DC myo do ga ni Myanmar san do je nya 9:00 ni 10:00 thi. Line meter 24.25 32 ne 51 do ga ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့ဒီနေ့တွေမှာတော့မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်တို့ကြားသဘောထားကွဲလွဲမှုတွေမရှိတဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလန်ဆန်ကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စုကြည်ဟာဒီသတင်းပတ်တဲ့စတင်ချင်းပါမဲ့အာဆီယံထိပ်သီး CEO ဘွဲနဲ့ဆက်ဆက် CEO ဘွဲတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်ကိုရောက်သွားပါပြီဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိရင်ထိုင်နေတူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်တွင်းမှာ AA ရခိုင်တပ်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူသေဆုံးမှုစစ်ဘေးရှောင်တွေလည်းရှိလာခဲ့ပါတယ
်။လုံးလုံးစေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်။နှုံဘူးရွာနားမှာနော် AA ဖက်ကဖြစ်လို့တိုင်ရန်ရတဲ့ပြည်သူ၃ယောက်နဲ့စစ်ဆုံး
ချင်းပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးစလိုက်အိုက်ဆက်ခင်ပြောပြသွားတာပါ။ဒီအကြောင်းနဲ့အတူဖားကန်ဒေသမှာရေမစေးလျှောက်ကြောက်ရှာသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ရကနေပြီးတော့ပြစ်ခတ်တိစုံမှုတွေရှိခဲ့ပါတယ်ပြီးတော့တခါအေးပက်ညီလာခံမှာအမေရိကန်သမ္မတကဘာရီမေကွန်ပြောကြခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါပါအခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယား၏အမေရိကန်နှင့်တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေမရှိကြောင်းသမ္မတဒေါ်နယ်ထရန့်နှင့်တရုတ်သမ္မတရှီချင်းပင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုအပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံခေါင်းဆောင်တွေအာရုံစိုက်ဆွေးနွေးခဲ့ကြပြီးမှာပဲသမ္မတထရန့်ရဲ့ခီးစဉ်မှာအတူလိုက်ပါလာတဲ့ဝန်ကြီးဒေလာဆန်ကသတင်းနောက်တွေကိုဒီကနေ့ပြောလိုက်တာပါ။လူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေပေါ့ခေါင်းဆောင်တို့ပုံမှန်လင်းလင်းဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။နေရတာတွေ့ဆုံမှုတွေအတွင်းမြောက်ကိုရီးယားအရေးဆွေးနွေးရမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကိုလက်ခံမှာမဟုတ်ဘူးဆိုတာကိုတရုတ်နိုင်ငံဘက်ကရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းလည်းဝန်ကြီးဒေလာဆန်ကပြောဆိုခဲ့တာပါ။နိုင်ငံခြားရည်မှန်းချက်တွေမှာကွာမှုတွေမရှိကြောင်းနဲ့ကိုပိုင်နီးဗျူဟာတွေအချိန်ကာလသတ်မှတ်ချက်တွေဖိအားပေးမဲ့စီစဉ်နေရှိနေတဲ့အတွက်အပြန်အလှန်အချိန်ပေးဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။တရုတ်သမ္မတအနေနဲ့ခိုင်မာအကောင်းဆုံးတူဖြစ်တာကြောင့်ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတထရန့်ကတော့လူသက်သမားမြောက်ကိုရီးယားလို့တုံ့နှုံပြီးကမ္ဘာကြီးနဲ့ဒေသတွေမှာမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကလွတ်မြောက်လာအောင်တရုတ်နဲ့အမေရိကန်ပူးပေါင်းကြိုးပမ်းဖို့လိုအပ်ကြောင်းဒီကနေ့အစောပိုင်းမှာပဲပြောဆိုထားတာပါ။နျူကလ িয়ার လက်နက်နဲ့ပက်ထိန်တဲ့မစ်ဆိုင်းတုံးတွေတိစောက်နိုင်အောင်မြောက်ကိုရီးယားကမြန်မြန်ဆန်ဆန်လုပ်နိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမှားမျိုးကိုပြန်မလုပ်မိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်ခီးစဉ်အတွင်းစီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးခဲ့တာကိုအမေရိကန်အစိုးရအဖွဲ့ကအလေးထားဖော်ပြပါတယ်။တရုတ်ရဲ့အကြီးဆုံးအွန်လိုင်းလက်လီဖြန့်ချီရေးကနေအမေရိကန်ထံကအမဲသားနဲ့ဝတ်သားဒေါ်လာတန်1200ဘုဝယ်ယူမဲ့သဘောတူညီချက်လည်းပါပါတယ်။ဒီလိုသဘောတူညီချက်တွေရပေမဲ့လည်းအမေရိကန်သမ္မတထရန့်ဘက်ကတော့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမညီမျှမှုနဲ့ပတ်သက်ပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။ဒန်းတူစီးပွားရေးလုပ်နိုင်တဲ့အခြေအနေကိုရောက်လာမယ်ဆိုရင်တော့အမေရိကန်နဲ့တရုတ်နိုင်ငံစလုံးအနာဂတ်မှာပို့ပြီးတော့ချမ်းသာကြွယ်ဝလာမှာဖြစ်ပေမဲ့အခုတော့အတိတ်ကိုတစ်ဖက်သက်ဆန်ပြီးမမျှမတဖြစ်နေတယ်လို့သမ္မတကပြောဆိုခဲ့တာပါ။ဒါပေမဲ့တရုတ်ကိုအပြစ်မတင်တဲ့အကြောင်းတရုတ်နိုင်ငံကိုချီးကျူးကြောင်းအမေရိကန်သမ္မတကပြောဆိုပြီးကုန်သွယ်ရေးကွာဟချက်ကြီးထိမနိုင်သိမရအခြေအနေနဲ့ကြီးထွားလာခွင့်ပြုခဲ့တဲ့အရင်အစိုးရတွေကိုအပြစ်တင်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့အမေရိကန်ခေါင်းဆောင်ရဲ့တရုတ်ခီးစဉ်အတွင်းဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်ခဲ့မှုနောက်အမေရိကန်နိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုတွေအရှင်ဟုန်နဲ့တိုးလာတာတွေကြောင့်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကအနာဂတ်မှာပိုပြီးတော့ကျယ်ပြန့်ကြီးပွားလာမယ်လို့ပြောဆိုခဲ့ပါတယ်ရှင်
နျူကလ িয়ার လက်နက်တွေအသုံးပြုနိုင်တဲ့အမေရိကန်သမ္မတရဲ့အမိန့်အာဏာနဲ့ပတ်သက်လို့ရှေ့သတင်းပတ်တဲ့ကြားနာဝတ်တစ်ခုပြုလုပ်သွားမှာဖြစ်တဲ့အကြောင်းတက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ဘ်ကော်ကာကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနျူကလ িয়ার လက်နက်တွေအသုံးပြုပိုင်ခွင့်အာဏာနဲ့ပတ်သက်လို့တက်လွတ်တော်ကစစ်ဆေးမှုတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်ကြားနာဝတ်ကျင်းပမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ ဒီကိစ္စနဲ့ပတ်သက်လို့ကွန်ဂရက်စ်တို့တို့မှာ1996ခုနှစ်ကလေးကပြန်လည်ဆက်စစ်တာမျိုးမရှိခဲ့သလိုလုံရမယ့်အချိန်ကျော်နေပြီလို့လည်း Republican ထက်လွတ်တော်မှာကော့ကာကပြောဆိုခဲ့ပါတယ်။စစ်ပြောင်းဖန်တီးတာနျူကလ িয়ার လက်နက်တွေကိုအသုံးပြုတာလည်းဖြင့်နိုင်ငံခြားမူဝါဒရေးရာတွေမှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးခန္ဓာကလုပ်ပိုင်ခွင့်တွေနဲ့ပတ်သက်လို့လက်ရှိရောအရင်တုန်းကနိုင်ငံဆက်ဆံရေးကော်မတီဝင်တွေကပါမေးခွန်းထုတ်တာတွေရှိခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဆက်လုပ်နေမယ်ဆိုရင်ကမ္ဘာကြီးမှာမကြုံမှုတွေတုံ့ပြန်မှုမျိုးနဲ့ရင်ဆိုင်ရလိမ့်မယ်လို့ဩဂုတ်လထဲမှာပဲသမ္မတဒေါ်နယ်ထရန့်ကချင်းချောက်ခဲ့ပြီးနောက်မှာပဲနျူကလ িয়ার လက်နက်အသုံးပြုပိုင်ခွင့်အာဏာနဲ့ပတ်သက်လို့အခြေတွင်ဆွေးနွေးမှုတွေလည်းတကြောပြန်ထွက်ပေါ်လာတာပါ။ရှင်းနေ2018လွတ်တော်ရွေးကောက်ပွဲမှာပြန်လည်ရွေးမခံမှုကြေညာထားတဲ့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကော့ကာမကြသေးခင်သတင်းပတ်တွေတွေမှာသမ္မတထရန့်နဲ့လူသိရှင်ကြားအခြေတွင်ဖြစ်ခဲ့ဖို့သူတူလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကခရီးရန်ဖျားချောင်းမှာဒီသတင်းပါအတွင်းတနက်ပစ်ခတ်ခံရမှုမှာဒဏ်ရာရခဲ့တဲ့သူတွေအသက်မသေးပဲလွတ်မြောက်လာသူတွေနဲ့တည်ဆုံးခဲ့ရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်အားပေးဖို့ဒုတိယသမ္မတမိုက်ပန့်စ်တွားရောက်ခဲ့ပါတယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့ Sutherland Spring မြို့အနီးမှာမနေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာကျင်းပတဲ့တည်ဆုံးခဲ့ရသူတွေအတွက်အထူးဆုတောင်းပွဲကိုဒုတိယသမ္မတတက်ရောက်ပါတယ်။ဝန်ထဲကြေကွဲရသူတွေနဲ့အတူမျှဝေခံစားဖို့ကျွန်တော်တို့စူးစီးရောက်ရှိခဲ့ကြတာပါလို့ဒုသမ္မတကပြောခဲ့ပါတယ်စိတ်ကျမ်းမာရေးချွတ်တဲ့တဲ့နောက်ကျောင်းရာဇဝင်ရှိခဲ့သူတိုက်ခိုက်ခဲ့တဲ့တနတ်သမားကလိန်လဲပြီးတနတ်ဝယ်ယူနိုင်ခဲ့တာလို့ဒုတိယသမ္မတကပြောပါတယ်လေတက်ကနေအထုတ်ခံထားရတဲ့တပ်သားဒီဗင်ကယ်လီအနေနဲ့ဘလို့တနတ်ရခဲ့တယ်လဲဆိုတာကိုစစ်တပ်ကစုံစမ်းစစ်ဆေးနေပြီးရပ်ပိုင်းအတွင်းမှာအပြီးတက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်First Baptist Church မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူ26ယောက်ကိုတတ်ခဲ့သူတနတ်သမားကယ်လီကတော့ရဲနဲ့အနီးဝန်းကျင်ကလူတွေကသူ့ကိုလိုက်ဖမ်းခဲ့ကြတာမှာသူ့ကောင်းသူတနတ်နဲ့ဖြစ်ခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချင်ပါမယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါပြီ7ရက်နေ့စနေနေ့ချင်ပါမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ကတိညီလာခံတက်ရောက်ဖို့တော်အောင်ဆန်းစုကြည်ဒါနမ်မြို့ကိုဒီကနေ့ပဲရောက်သွားခဲ့တာပါ APEC ညီလာခံပြင်ဖိလစ်ပိုင်နိုင်ငံမှာ13ရက်ကနေ19ရက်နေ့ထိချင်ပါသွားမယ်32ရက်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းတော်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငင်ခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဖိအားတွေဆက်လက်ထွက်ပေါ်နေကြမှာပဲနိုင်ငံတကာကောင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံတွေကိုတက်ရောက်ဖို့ဒေါ်ဆန်းစုကြည်ရောက်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတော့နိုင်ငံတကာအသံဝင်းကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကအချက်တဲတွေကိုဆွေးနွေးပြစ်လိုက်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်။မနေ့ကမှတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တီးတန့်တွေ့ဆုံမှာဖြစ်ကြောင်းလည်းကနေဒါနိုင်ငံကလာတဲ့သတင်းတွေကဖော်ပြနေကြတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့ဆက်ဆက်စည်းဝေးပွဲတွေအတွင်းရိုဟင်ဂျာအရေးဦးစားပေးပြောဆိုဖို့လည်းနိုင်ငံတကာလွတ်ခွင့်ရလှှောက်မှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းထားပါတယ်။အာရှတိုင်းမှာနှစ်ပေါင်းများစွာအတွင်းအဆိုအဆုံးလူခွင့်ရေးပြဿနာတစ်ခုဖြစ်တဲ့ရိုဟင်ဂျာအရေးကိုနိုင်ငံတကာကောင်းဆောင်တွေအလေးထားပြောဆိုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ရေရွက်ချက်နောက်ပိုင်းဆိုင်မှုအငင်းပွားနေတဲ့မဟာဗျူဟာမြောက်ပင်လယ်ပြင်မှာအရှေ့တောင်အာရှနိုင်ငံတွေကိုလွတ်လပ်စွာရေချောင်းသွားလာခွင့်ပြုမလားဆိုတာတွေကိုဒီသတင်းပတ်ကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံမှာတရုတ်အစိုးရကိုမေးမြန်းဖို့စီစဉ်ထားတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောဆိုပါတယ်ဖိလစ်ပိုင်သမ္မတအနေနဲ့သူတာဝန်ယူခဲ့တဲ့16လတာကာလအတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးနောက်တောင်တရုတ်ပင်လယ်ပြင်အတွင်းပိုက်ဆံမှုအငင်းပွားမှုတွေမှာထိ ိုင်မတွေ့ရေးကိုကြဲကြဲပြင်းပြင်းချင်းကန့်ကျစ်သုံးခဲ့ပါတယ်။အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံတမာတိယုံက2016ခုနှစ်ဇူလိုင်လတုန်းကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတဒူတာတေကအလေးမထားခဲ့ပါဘူး။တနစ်ကိုဒေါ်လာ3ထရီလီယံဘိုကုန်သွယ်ရေးဖြတ်တန်းသွားလာတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်တို့ကသူပိုင်တယ်လို့ပြောဆိုနေတာပါ။အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံတမာတိယုံအနေနဲ့ဖိလစ်ပိုင်ရဲ့တိုင်ကြားချက်ကိုကြားနာခွင့်ရှိတယ်လို့တရုတ်အစိုးရကပြောဆိုပေးမဲ့ခုံတမာတိယုံရဲ့စီရင်ချက်ကိုတော့ပယ်ချထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံနော့တောင်ဘက်ဒေသမှာအသေးခံဘုံးကွဲတိုက်ခိုက်မှုတစ်ခုကြောင့်အကြီးအကဲရရှိသူနဲ့လက်ထောက်နိုးတို့သေဆုံးသွားပါတယ်။ဘလူချစ်တန်ပြည်နယ်ရဲ့မြို့တော်ကွတ်တာမှာဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပါကစ္စတန်တာလီဘန်အဖွဲ့ကကြေညာထားပါတယ်။အင်ကနေအလုပ်ကိုသွားဒူရဲချိုဟာမက်ရှက်ကီရဲ့ကားကိုမြို့ရဲကလူသွားလူလာများတဲ့လမ်းပေါ်မှာဘုံးကွဲတိုက်ခိုက်ခံခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ပောက်ကွဲမှုကြောင့်အနီးအနားကလမ်းသွားလမ်းလာတွေပေါဝင်လူကုန်းတမနဲ့ဒဏ်ရာရခဲ့ပြီးတချို့ကတော့တင်းတယ်လောက်တဲ့အထိဒဏ်ရာပြင်းထန်ကြောင်းဆရာဝန်တွေကပြောပါတယ်။သေဆုံးသွားသူရဲရရှိကြီးကဘလူးချစ်တန်ပြည်နယ်ကစစ်သွေးကြွရည်နဲ့ခွတ်တွယ်ရေးလိုရှာသူတွေကိုဖမ်းဆီးရမှာအဓိကတာဝန်ယူရသူဖြစ်ကြောင်းလည်းဒေသခံရဲတပ်ဖွဲ့ရရှိသူကပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့လေထုညဉ့်ညံ့မှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိရောက်လာနေတဲ့အတွက်အစိုးရကသတင်းတစ်ဖက်လုံးကျောင်းတွေကိုပိတ်ထားလိုက်သလိုကားတွေအသုံးပြုမှုတွေကိုလည်းကန့်သတ်လိုက်ပါတယ်။ကားတွေကိုစုံကနန်းမာကနန်းခွဲပြီးရက်အလိုက်အသုံးပြုရမယ့်အစီအစဉ်ကိုတနင်္လာနေ့ကစလို့9ရက်ကြာစတင်အကောင့်အထည်ပေါ်မှာဖြစ်ကြောင်းတေယူပို့ဆောင်ရေးဝန်ကြီးကဒီကနေ့ပဲပြောပါတယ်။ကျန်းမာရေးထိခိုက်နိုင်တဲ့အခြေအနေမရှိပေမဲ့လည်းအိန္ဒိယနိုင်ငံသားရှိထိခိုက်နိုင်တဲ့အခြေအနေရှိပေမဲ့လည်းအိန္ဒိယနိုင်ငံသားတချို့ကတော့အပြင်ထွက်သွားလာလှုပ်ရှားတာတွေဆက်လုပ်နေဥမှာပဲလို့ပြောပါတယ်။ညူဒေလီမြို့တော်မှာစောင့်ရသည့်စဝင်တဲ့အခုလိုအခြေမျိုးဆိုရင်မီးခိုးမြူတွေထူထပ်တာကအဆန်တော့မဟုတ်ပါဘူး။အခုလိုဖြစ်ရတာဟာတစိမ့်တစ်ပိုင်းအဖြစ်ကားတွေကနေကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေနဲ့စောက်လုပ်ရေးလုပ်ငန်းတွေကထွက်တဲ့အမှုန်အမွှားတွေကြောင့်ဖြစ်ပါတယ်။ပြီးခဲ့တဲ့လကထုတ်ပြန်တဲ့လန်ဆတ်ဆေးဘက်ဆန်ရစာဆောင်ရဲ့အစီရင်ခံစာမှာတော့အိန္ဒိယနိုင်ငံမှာ2015ခုနှစ်အတွင်းလေထုညံ့မှုကြောင့်တည်ဆုံရသူ2,000+ရှိပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။တမရုံနဲ့အေအေရခိုင်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ပြည်သူအနည်းဆုံး300ကျော်စစ်ဘေးသင့်နေရတယ်လို့ချင်းပြည်နယ်အစိုးရဘက်ကထုတ်ပြန်ပြောဆိုပါရယ်။တိုက်ပွဲကြောင့်အရသာထိခိုက်သေးဆုံးမှုရှိသလိုတမရုံဘက်မှလည်းအထိခိုက်တွေရှိတယ်လို့သိရပါရယ်။တိုက်ပွဲကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်လို့ VOA သတင်းတော်မမေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါ
။ပြီးခဲ့တဲ့နိုဝင်ဘာ2ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကလတန်မြစ်အထက်ပိုင်းမှာရှိနေတဲ့ကုန်းပြင်ကျေးရွာအနီးမှာတက်မတော်ခလာရ388နဲ့အေးအေးအဖွဲတို့တိုက်ပွဲဖြစ်ပွားတာကြောင့်အခုလိုစစ်ဘေးရှောင်ဒုက္ခသည်တွေထွက်ပေါ်လာခဲ့ရပြီးအသီးသီးနေရဲဆွန့်ကွာထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကပြောပြတာပါ။
လူလို့ဆရာတော့ကျွန်တော်တို့300ကျော်300နဲ့400ကျားမှာတော့ဟိုထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေရှိပါတယ်ကျွန်တော်တို့ဒေသခံများအနေနဲ့ပေါ့လေ။ဆိုတော့ဟိုအဓိကတော့ဟိုပေါ့ဒီကုန်းကြီးရွာပေါ့နော်။ဒီကလတန်အဖက်ပိုင်းကုန်းကြီးရွာမှာဖြစ်တာပေါ့လေ။ဆိုတော့ဟိုသူတို့ရှင်းလဝအောက်ရွာ၊စင်တင်းဝရွာစသဖြင့်ရွာတက်မှုဆိုတော့လူလို့စိတ်တိတ်ရှောင်နေရတဲ့အနေအထားရှိပါတယ
်။ဒီလိုဖြစ်ပွားခဲ့တာကြောင့်ကြောက်ဖြူဆက်မှုလက်မှုတိတ်ပံចောင်းသားတဦးသိဆုံးခဲ့ရပါတယ်။နောက်ထပ်အရသာ၃ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။ဒီလိုစစ်ဘေးရှောင်သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုချင်းပြည်နယ်အစိုးရကကူညီထောက်ပံ့မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်
။လုံလောက်စေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်။မနေ့ကဒီလုံဘူးရွာနားမှာနော်ဤဘက်ကကြည့်လို့ဒဏ်ရာရတဲ့ပြည်သူ၃ယောက်နဲ့သိဆုံးသွားတဲ့ကျောင်းသားတယောက်ပေါ့နော်။ GTI ကျောင်းသားသူတို့နဲ့တက်ပြီးတော့ဆောင်းရှောက်ကူညီပေးတာဆောင်ရွက်နေပါတယ်။နောက်တည်ဆုံသွားတဲ့အသက်တည်ဆုံသွားတဲ့ကျောင်းသားအတွေ့အကြုံတွေပြည်နယ်အစိုးရအနေနဲ့ချက်တုံးသိန်းနော်ဒါဟိုကူညီတာဆောင်ရွက်ပါတယ်။လူနာတန်ရာရတဲ့လူ၃ယောက်နဲ့ဒေကာ၄ဦးကိုကျွန်တော်ပြလဝဆင်းအောင်မှာဟိုတင်ဖို့ကူတာနေပါတယ်။စွင့်ရဲမရှိပါဘူး။ ောက်တစ်ယောက်ကတော့ပေါင်မတန်းရရပါတယ်အဲ့ရတဲ့အစီအစဉ်မရှိပါဘူးသူတို့ပေါင်မကြီးဆန်ဟိုတွေ့တာဖြစ်တဲ့အတွက်ကြောင့်လို့စစ်တွေဆေးရုံကိုနော်ဒါပို့ဖို့အတွက်ကိုဟိုတမတော်ရဟရင်နဲ့ကျွန်တော်ပြန်ဆောင်ပြန်ဖို့နော်ကျွန်တော်စီစီနေပါတယ်တိတ်ဆောင်နေတဲ့ပြည်သူတွေအတွက်ကတော့ကျွန်တော်လိုအပ်တဲ့စာဝန်ကြီးရိတ်ခါပေါ့နော်ဆေးဝါးထောက်ပံ့တာတွေကိုကျွန်တော်အများဆုံးပုတ်ပေးနိုင်ဖို့စီစဉ်သွားမှာဖြစ်ပါတယ
်အပြစ်မဲ့အရတားသိဆုံးမှုကိုအေးအေးရခိုင်တပ်မတော်ချောင်းလို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အတိမပြုတ်နိုင်တဲ့တဲ့င်းတွေအရာတပ်မတော်ဘက်ကလူ၁၀ဦးကျော်ဟာအေးအေးရခိုင်တပ်မတော်ရဲ့လက်နက်ကြီးထိပြီးသိဆုံးခဲ့ရတယ်လို့တဲ့င်းတွေထွက်ပေါ်နေပါတယ်ဒီတဲ့င်းအတွက်တပ်မတော်တဲ့င်းအမှန်ပြန်ကြားရေးနဲ့အေးအေးဘက်ကိုဆက်သွယ်မေးမြန်းအတိပြုတ်ပေမဲ့အတိပြုတ်နိုင်ခဲ့ခြင်းမရှိပါဘူးချင်းပြည်နယ်မှာနေထိုင်သူတွေနဲ့အမည်မဖော်လိုတဲ့ချင်းလွတ်တော်ကိုယ်စားလှယ်တဦးကတော့ဒီသတင်းကိုအတီးပြုတ်ကြပေမဲ့ကာယကံရှင်တွေဘက်ကတိကျအတီးပြုတ်နိုင်တာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကထိခိုက်ဒဏ်ရာရရှိခဲ့တာတွေမှန်ပေမဲ့အရေးအတွက်နဲ့တေဆုံးမှုစည်ရင်းအပေါ်မှာတော့တိကျအတီးပြုတ်ချက်ပေးလို့မရပဲတပ်မတော်ဘက်ကအတီးပြုတ်ပေးမှသာသတင်းအတီးဖြစ်မယ်လို့သူကခုလိုပြောပါရယ်
။ဒီကမရ28ကတပ်မတော်တပ်ပြီးစည်ရင်းလိုက်ပါလာတဲ့ဆယ်လီနဲ့ဒီအရတားတွေစီးနေလိုက်ပါတဲ့ဆယ်လီနှစ်ခုကိုပြစ်တာပေါ့လေဒီဘက်ကပြစ်တာပေါ့တပ်ဖက်ကလည်းအထိခိုက်ရှိပါတယ်ဟုတ်ကဲ့အဲ့ဒါကတော့တပ်ဖက်ကိုနော်မြင်းမြန်းစီချင်ပါတယ်တကယ်တော့တပ်ဖက်ကလည်းအထိခိုက်ရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့တပ်ဖက်ကအတီးပြူတာပဲတိုင်းနော်ဒီတိုင်းဖက်ကတပ်နော်ဖက်ကအတီးပြူတာပို့ကောင်းပါလိမ့်မယ
်လက်ရှိမှာထိခိုက်တန်ရာရသူတွေဟာပလဝဆေးရုံမှာစေကူတာမှုခံယူနေရပါတယ်အေးတဲ့ရာသီကိုရောက်နေတာမို့တိုက်ပွဲရှောင်ပြည်သူတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုတွေပြုလုပ်ပေးနိုင်ဖို့အပူတပြင်းလိုအပ်နေတယ်လို့လည်းဆလိုင်းအိုက်ဇက်ခင်ကပြောပါရယ်လက်ရှိစစ်ဘေးတင်ဒုက္ခသည်တွေစည်ရင်းဟာလည်းအတိအကျကောက်ဖို့ခက်ခဲနေတဲ့အပြင်ကူညီကယ်ဆယ်ရေးလုပ်ဖို့မှလည်းအခက်အခဲတွေရှိနေသေးတယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောဆိုထားပါရယ်ရှင
်ဗီဒီယိုသတင်းတော့မိခရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုထဲပို့အမျိုးသားအဖွဲ့ PNO ပိုင်ဆိုင်တဲ့ကုမ္ပဏီနေမြေထဲမှာရေမစေးကြောက်ရှာဖွေရင်ပြစ်ခတ်မှုရိုင်းနှံမှုတွေဖြစ်ပွားပြီးရေမစေးကြောက်ရှာသူ2ဦးနဲ့ရဲ2ဦးတိဆုံးခဲ့ရပါတယ်။ဒီအတွက်ရေမစေးသမားတွေကိုအရေးယူဖို့လှုံ့ဆော်နေတယ်လို့သိရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုနတ်မော်ကြီးရွာမှာနိုဝင်ဘာလ6ရက်နေ့ကရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီခွင့်ပြုချိန်တက်စောပြီးဝင်ရောက်ပြီးတော့ရေမစေးကြောက်ရှာဖွေရာကနေကုမ္ပဏီဆောင်ရဲတွေနဲ့ပြဿနာတက်ပြီးရေမစေးသမားတွေကိုရဲတွေကတနက်နဲ့စတင်ပစ်ခတ်ခဲ့တာပါဒီလိုပစ်ခတ်မှုတွေကြောင့်တဦးသေဆုံးပြီးတဦးကတော့ဒဏ်ရာပြင်းထန်ခဲ့ပါတယ်ဒီအတွက်ပစ်ခတ်သူရဲကိုရေမစေးသမားတွေကဝိုင်းရိုက်မှုဖြစ်ပြီးရဲတဦးသေဆုံးသွားခဲ့တဲ့အကြောင်းဖားကန့်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကအခုလိုပြောပါတယ်
ပထမဆုံးတေသွားပြီးတဲ့အချိန်မှာအဲ့မှာသူအဲ့ဒီသေသွားတဲ့အချိန်ဆိုတော့သူအဲ့ရေမစေးသမားတွေကနေပြီးမှအနေနဲ့တော့ကန်သွားတာနေမှာပေါ့အရစကားရဆိုတော့ကန်သွားတဲ့အချိန်မှာသူတို့အဲ့မှာဂျုံဂျုံကြီးရဲ့တပ်ဖွဲ့ကိုသူ့အတူအကြောင်းနေပြောပြရင်ပြောရင်းနဲ့အဲ့မှာပြန်မှာကတောက်ကစဖြစ်တော့အဲ့ရဲကိုဝိုင်းရိုက်လိုက်တဲ့အနေအထားမျိုးဖြစ်သွားတာပေါ့အဲ့တိခတ်တာတိခတ်တဲ့အချိန်မှာတယောက်ပေါ့နော်နောက်တစ်ယောက်ကတော့အဲ့ဆေးရုံမှာတေးတယ်လို့ပဲအဲ့လောက်ပဲကျွန်တော်ကြားတယ်နော်အဲ့ရဲနဲ့နောက်ထပ်တယောက်ပေါ့၃ယောက်ပေါ့အဲ့ဖြစ်တဲ့နေရာက PNO ပို့ကုမ္ပဏီပေါ့
ဒီစီရနဲ့ပတ်သက်လို့ပို့ကုမ္ပဏီကိုတော့ဆက်သွယ်လို့မရခဲ့ပါဘူးဒါကတော့ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုမှာဖြစ်ခဲ့တာပါပြီးခဲ့တဲ့3ဘက်ခန့်အော်တိုဘာလအတွင်းမှာပဲဖားကန့်မြို့နယ်လုံခင်းကြီးရွာအုပ်စုဂရေကြီးရွာဘက်မှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရေမစေးသမား9ဦးဟာလုံချုံရဲတွေရဲ့ပြစ်ခတ်တာခံရပြီးတေဆုံးခဲ့ရတယ်လို့ကုမ္ပဏီကပစ္စည်းတွေလည်းရေမစေးသမားတွေကဖျက်ဆီးတာကိုခံခဲ့ရပါတယ်ဒီဖြစ်စဉ်တုန်းကလည်းရေမစေးသမားတွေကိုဖမ်းဆီးအရေးယူတာခံခဲ့ရတယ်လို့ဆိုပါတယ်
ပထမအချိန်တို့ရင်မစေးသမား9ယောက်တည်တယ်အဲဒီကတည်းရဲတဲ့နဲ့ဥသုံးချင်ရတာပေါ့နော်အဲဒီခေါက်ကတစ်သုံးလုံးကုန်ပြီလုံးချင်းဘက်မှာဖြစ်ဖြစ်တဲ့ဟာအဲအဲ့ဒါနဲ့ဆက်တွဲပြီးအဲ့ဒီမှာကြတော့ကုမ္ပဏီရရန်တရားတွေကလည်းပြက်စီးကြလေပြက်စီးသွားတဲ့အတွက်အဲတို့ရန်တရားတွေကိုဖျက်ဆီးတဲ့အတွက်ကုမ္ပဏီကနေမှတိုင်တဲ့အချိန်ကြတော့အဲ့ပုံကိုတွေကိုပေါ့နော်တို့တရားဥပဒေအရတို့ထောင်ရက်တဲ့အနေအထားမျိုးပေါ့
ဒီနေ့လာနေ့ကဖြစ်ရတဲ့ပတ်သက်လို့ရင်မစေးသမားတွေကိုအရေးယူဆောင်ရွက်ဖို့လူသုံးဦးထက်မနည်းကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးနတ်မော်ရွာသားတူကအခုလိုပြောပါတယ်
။အေးရေမစေးမကနဲ့ပတ်သက်တဲ့ဥစ္စာပဲတရတော့လက်ခံတော့တင်လာတော့၃ယောက်ဖမ်းတယ်လို့လောလောဆယ်၃ယောက်ဖမ်းမိချတယ်လို့ပြောတာပဲ။တချို့ကလည်းဒီဖမ်းဆီးတာပေါ့နော်အန်ဒူဆက်မျိုးတော့လောက်တော့
ဒီလိုပြစ်ခတ်မှုနဲ့ဖမ်းဆီးစစ်ဆေးနေတဲ့အနေအထားနဲ့ပတ်သက်လို့ဖားကန့်ရဲစခန်းကိုဆက်သွယ်တဲ့အခါမှာတော့ရဲစခန်းကတာဝန်ကျသူကတော့ဒီကိစ္စကိုဖြေကြားဖို့အတွက်တာဝန်မရှိသေးတဲ့ကြောင်းနဲ့ Tawin Shire, Pakan Sakamugata, Piso Nima Pite, so be Biuiga Satuja Mapio Sukavare. Pakan Munere Maro, Yimisato Shapu to the Tongan and Shibi, a lot of Betana Muri Shida Jong, Tao Shapu Muri Satin at Chene, Bida Ni Chemuma, Dilu Pieti, Pikamuri Pile Shide, so be Pine Lutro Gosle, Utahila Sanga Suvare. Sawin Ni Chate Luna Jong. เจ้าสิงห์ถั่วแต่เดต่าริมามะมานักงานอนั่นเปียกะตะไนตะไบเจ้าสิงห์ตุ้พ่อราริยีมะเสเจ้าชาภวยตุริกะอะเมียปยาชิณีราบาเจ้าสิงห์ตุ้พ่อกวนยะท่าเดกุมรีริกะตุ้พ่อจิงโกส่องบียีมะเสเจ้าชาภวยตุริกะแลอะเมียปยาชิบาเดดีเอตวยอะริโลမျိုးเจ้าสิงห์ถั่วแต่เดต่าริมามะจาคณะสุดโลลุงยงเยตะพ่อริเนปฏิปะคะผิดตาမျိုးริยีมะเสเจ้าชาภวยตุริกะแลวันซะเยตวยอันเนยโกมะจิเบยีมะเสเจ้าชาภวยจาราริจ้า
วิวเรื่องนี้เนาะมาอีกมาพิจารณาเลยครับเนี่ยคือเรื่องนี้นะครับเรื่องหลักที่ก็เตรียมสัตว์ตัวมาเองอเมริกันตำรวจโดนทรัมป์ก็มีกุริยาอสุยากูลูดาอสุยาลูกขอสุไลปีกบ้าจีเนี่ยอาชาดีตากูมีกุริยาเย่จีมาเร่เชิงช่องมุกันนี่ลุ่มยาวอเมริกันเนี่ยติวอสุยารูปูบองลูกสองตัวเมลูกเปลี่ยนไปเลยมีกุริยาอีกเคสอ่ะป่าวเองอเมริกันเนี่ยติวจ้าจีมาเร่กุนตัวมุกกว่า
ว่าฮะเจ้าจ้องดีเนี่ยเป็นลูกตมราทรัมป์เนี่ยดูที่อยู่ในงานหัวไหล่ป่าตัวเรื่อยวิวเอ็นบิวโรดเรียนดาวสตีฟฮาร์แมนเตรียมไปบุกทาราอูกุยันในเปียวเปียมาบ้างยุคลีอาลันเนี่ยไปทิ้งแต่โดนดีสาวนายเอาเมียกุริยากับเมียนซันซันเล่านายเกเรขึ้นยี่ยากระดามิวลูอัตริกะมามิวเปียมาเล่ามีบุอเมริกันเนี่ยอยู่ในงานหัวใจตัวดูเล็กขันทาร์เอลูตมราทรัมป์ก็จีนยากระวาเร
The entire civilized world must unite to confront the North Korean
เมื่อกุริยาเนี่ยยุดมือเรื่องยินสายมือยินจีเนี่ยกบ่าวอีกคู่ลงนี่เนี่ยที่สุดลงเนี่ยเสียมาพี่ที่กบ่าวลงก็จันทร์รู้สังจีนี่จ้าบ่าวแต่เมื่อเดียวตมราชี้เจนพิงการอ่ะเมื่อกุริยาเย่เนี่ยปัตตาบีตรีทาบีเทนินเนี่ยพิอสุดว่าเกี่ยบ่าวเลยกุริยาจงใจกับนิวเคลียร์เย่กิจการเนี่ยปัตตาบีพิอ่ะเอง กุริยาจงใจมานิวเคลียร์เล่นเนี่ยพิจารณาเอาเมียนโบเนี่ยในงานการนิวเคลียร์เล่นเนี่ยมาเปลี่ยนปลายตัวตุนีเจตายลูกสองตัวบูแต่ในแต่ใครมาชามาทาร์เรสุระจันทร์รุ่นนี้เนี่ยทั้งล่างพิจารณาเนี่ยนับเป็นสลงอ่ะกุลาตมก็ลงอยู่ในกองสีอาชามาทาร์เรสส่งเพื่อเช็ดด้วยได้เสบียร์ที่ดีจ้าจ้าเนี่ยอพยพว่ากองเทพพอตัวมาพิบาร์เรตเชยเนี่ยมาเป็นนับเป็นสลงนี้เนี่ยส่วนหนึ่งนี่นายมูริกาเนี่ยจะเสียพิชานายเอาเสร็จแล้วลูกสองตัวมาพิบ
ာအပါဝင်တခြားကိစ္စရပ်တွေမှာလည်းအလွန်ကောင်းမွန်တဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပါရယ်
And I do believe there's a solution to that.
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းနိုင်မယ့်နည်းလမ်းရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကျေးဇူးတော်ရှိကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခမ်းအနားတွေကျင်းပရာပြည်သူ့ခမ်းမရဲ့အပြင်ဘက်မှာကော်စော့နီခင်းပြီးကြိုဆိုခဲ့တာဖြစ်ပြီးတော့အချိန်ထဲမှာပဲတရုတ်နိုင်ငံတော်စစ်တီးဝိုင်းကလည်းနိုင်ငံနိုင်ငံတော်သချင်းတွေကိုတီးမုတ်အမြောက်တွေပစ်ဖောက်ခဲ့ကြသလိုတရုတ်ကျောင်းသူကျောင်းသားလေးတွေကလည်းနိုင်ငံအလံတွေကိုဝေယမ်းပြီးတော့ကြိုဆိုခဲ့ကြတာဖြစ်ပါတယ်။ဒါပြင်သမ္မတနှစ်ဦးဟာကုန်သွယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေရှိတယ်ဆိုပြီးအမေရိကန်ဘက်ကအချိန်တော်ကြာခဲ့ကပြောဆိုလာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုဟာနှစ်စဉ်မယုံကြည်နိုင်လောက်အောင်ကိုအမေရိကန်ဒေါ်လာဘီလီယံရာပေါင်းများစွာရှိပြီးဒီလိုမညီမျှမှုတွေဖြစ်အောင်အရင်အမေရိကန်အစိုးရတွေကခွင့်ပြုခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ
် But I don't blame China
ကျွန်တော်အနေနဲ့တရုတ်နိုင်ငံကိုပြစ်မတင်ပါဘူးနိုင်ငံတစ်ခုကသူတို့ရဲ့နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုအပေါ်မျက်ထုတ်တာဘယ်သူကပြစ်တင်နိုင်မလဲ
တရုတ်သမ္မတရှီကျင်းဖင်ကတော့နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ရေချဲလန်တာတီဟောချဲချူချင်း
တရုတ်နဲ့အမေရိကန်ဟာကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုဖြစ်ပြီးကမ္ဘာစီးပွားရေးကြီးထွားလာဖို့မောင်းနှင်ပေးတဲ့အရေးပါတဲ့ရန်နေရာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးတွေကိုနောက်ထပ်တိုးချဲ့ဖို့နိုင်ငံတော်အဆင့်စီးပွားရေးမူဝါဒဆိုင်ရာရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးအားကောင်းအောင်လုပ်ဖို့ကောင်းမွန်တည်ငြိမ်နဲ့မျှတတဲ့စီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေဖြစ်ပေါ်လာအောင်လှုံ့ဆော်သွားဖို့လိုအပ်ပါတယ
်။ဒမထရမ့်ရဲ့တရုတ်နိုင်ငံခီးစဉ်တွင်အမေရိကန်ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ထိုးနိုင်ခဲ့ကြတယ်လို့ခေါင်းဆောင်နှစ်ယောက်စလုံးကပြောနေကြပေမဲ့လည်းအဲ့ဒီနားလည်မှုစာချုပ်လာတွေဟာမဖြစ်မနေလိုက်နာမယ့်သဘောတူညီချက်တွေမဟုတ်တာကြောင့်တကယ်လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမှဖြစ်လာနိုင်မယ်လို့ပြောပါရယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာတဆက်တည်းတင်ပြချင်တာကနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတကာကုန်သွယ်ရေးဆိုင်ရာအရေးပါတဲ့မိကွန်းတရက်ပြောကြားမှပါပို့ရှိပါတယ်အင်ဒိုပစိဖိတ်ဒေသတွင်းလွတ်လပ်ပွန်းလင်းမှုအပေါ်သူ့ရဲ့ရှုမြင်ချက်တွေကိုသမ္မတကချပြလိမ့်မယ်လို့ခန့်မှန်းရပါတယ်ဒါပေမဲ့လည်းကုန်သွယ်ရေးနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အရင်ကပြောဆိုချက်တွေကြောင့်အာရှခေါင်းဆောင်တွေဘက်ကတော့အမေရိကန်အတွက်ဒီဒေသကမဟာဗျူဟာအရရောစီးပွားရေးအရပါအရေးပါတာကိုသမ္မတထရမ့်သဘောပေါက်နားလည်မှုရှိသလားဆိုတာကိုနားထောင်ကြမယ်လို့သုံးသပ်သူတွေပြောဆိုနေကြပါတယ် VOA သတင်းနောက်မေအာဂီစာရဲ့စူးစီးတင်ပြချက်ကိုမတ်တင်ဂီထက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီသတင်းပတ်မှာကျင်းပတော့မယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC နိုင်ငံ22နိုင်ငံကခေါင်းဆောင်တွေတွေ့ဆုံကြမှာပါဒီနိုင်ငံအလုံးပေါင်းကကမ္ဘာလူဦးရေနဲ့ကုန်သွယ်ရေးရဲ့ထက်ဝက်ပမာဏရှိတာပါအရင်အမေရိကန်သမ္မတဘရက်ကိုဘားမှာအတွက် APEC ဆိုင်ရာကိစ္စတွေကိုဆောင်ရွက်ပေးခဲ့သူ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအာရှစီးပွားရေးဆိုင်ရာအကြံပေးမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်
It's a really important part of the world where a lot of our economic future will be determined.
ဒီဒေသကတကယ်ကိုအရေးကြီးတဲ့ဒေသဖြစ်ပါတယ်။ကျွန်တော်တို့ရဲ့အနာဂတ်စီးပွားရေးမှာအများကြီးအဆုံးဖြတ်ပေးမှာဖြစ်သလိုဒေသရင်းရေပြင်ပိုင်နဲ့ပိုင်ဆိုင်မှုငြင်းငြင်းပွားမှုတွေနဲ့အတူမြောက်ကိုရီးယားရဲ့ချင်းချောင်းမှုနဲ့အတူဒီဒေသအတွင်းမှာတပ်ဖွဲ့ဝင်6000ချထားပြီးတော့လူသွေးရေးဆိုင်ရာကိစ္စရပ်တွေလည်းရှိနေတာကြောင့်အခုခီးစဉ်အတွင်းချိန်ကြီးရမှာတွေအများကြီးရှိပါတယ်။
အမေရိကန်သမ္မတထရမ့်ဘက်ကကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားပြီးပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP ကနေနှုတ်ထွက်ခဲ့တဲ့ဆုံးဖြတ်ချက်ကြောင့်ဒေတာတွင်အမေရိကန်ရဲ့အခန်းကဏ္ဍအပေါ်စိတ်ချယုံကြည်ရမှုကိုအာရှခေါင်းဆောင်တွေဘက်ကစောင့်ကြည့်ကြမှာဖြစ်တယ်လို့လဲမက်ထရူကွန်မန်ကအခုလိုဆက်ပြောပါတယ်
I think that was a real blow to our credibility in the region and I think we need to replace it with
ဒီကိစ္စကြောင့်ဒေတာအတွင်းမှာအမေရိကန်ပေါ်ယုံကြည်လေးစားမှုကိုထိခိုက်စေခဲ့ပြီးဒီနေရာမှာတခုခုနဲ့အစားထိုးဖို့လိုအပ်တယ်လို့ကျွန်တော်ကတော့ရှုမြင်ပါတယ် TPP မဟုတ်ရင်တောင်မှအာရှနိုင်ငံတွေယုံကြည်လက်ခံနိုင်မဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမဟာဗျူဟာတရက်လိုအပ်ပါတယ်ပုံမှန်လင်းလင်းပြောရရင်အခုချိန်ထိအမေရိကန်အစိုးရဘက်ကချမပြသေးပါဘူးဒါကြောင့်လည်းအခုခီးစဉ်မှာသမ္မတထရမ့်အနေနဲ့ဒါကိုလုံနိုင်တဲ့အခွင့်အလမ်းကောင်းပါပဲ
ဒီသတင်းပတ်အတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံခဲ့ကြသလိုမျိုးနှစ်ဖက်အကျိုးတူသဘောတူညီချက်တွေကအမေရိကန်ရဲ့အဓိကဦးစားပေးကိစ္စတွေဖြစ်ပြီးကုန်သွယ်ရေးမညီမျှမှုကိုလျှော့ချနိုင်ဖို့ရည်ရွယ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ်ကအခုလိုပြောပါတယ
်။ As you know, addressing the imbalance in China
တည်ကြတဲ့အတိုင်းပါပဲ။တရုတ်နဲ့ကုန်သွယ်ရေးမညီမျှမှုကိုသမ္မတထရမ့်နဲ့သမ္မတရှီတို့ပူးပေါင်းဖြေရှင်းရေးအဓိကဦးစားပေးဆွေးနွေးခဲ့ကြပြီးတော့ကုမ္ပဏီတွေအတွက်မျှတာတဲ့အပြန်အလှန်ဆက်ဆံရေးမျိုးဖြစ်လာရေးကတူညီတဲ့ရည်မှန်းချက်ဖြစ်ပါတယ
်။ဒါပေမဲ့လည်းနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံတော့မတူပါဘူး။ APEC အတွင်းရေးမှူးအဖွဲ့ရဲ့အကြေကဲအလန်ဘောလတ်ကတော့အခုညီလာခံကသဘောတူညီချက်သစ်တွေရရှိရေးအတွက်ကြိုးပမ်းလို့ကောင်းတဲ့နေရာပါလို့ပြောပါတယ်။
There's a complicated noodle bowl in Asia, noodle bowl of agreements.
အရှက်ဒီသားမှာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကတိတ်ကိုရှုပ်ထွေးနေပါတယ်။ကျွန်တော်အနေနဲ့ပိုကောင်းတဲ့နည်းလမ်းတွေဆန်းနိုင်ပါတယ်။ဒေသရင်းကနေလုံနည်းလုံအောင်နဲ့ရယူဆန်းသက်ပြီးဒီထဲတစ်ခုကလှုပ်ဖြစ်တယ်ဆိုရင်အားလုံးကတုံ့ကြမှာပါ။
အမေရိကန်သမ္မတလာရောက်မှုကအရေးကြီးတဲ့အချက်ဖြစ်ပြီးအနာဂတ်ဆက်ဆံရေးကိုပုံဖော်နိုင်မယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ CSIS ကမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်။
Well they want an America that's engaged in the region in all
America အနေနဲ့ဒေသတွင်းမှာထဲထဲဝင်ဝင်ထိတွေ့ဆက်ဆံစေဖို့သူတို့ကလိုလားကြတာပါသူတို့ကဒါကိုမြင်ကျင်ကြတာဆိုတော့သမရအဲ့ဒီကိုသွားတာဟာကောင်းပါတယ်ဒါကအရေးလည်းကြီးပါတယ
်ဒါပေမဲ့လည်းမနေ့ပြန်တောက်ကြနေသမရထရမ့်မင်ကွန်ပြောတဲ့အခါမှာတော့စီစဉ်ထားတဲ့မင်ကွန်မူကြမ်းအတိုင်းဖြစ်ပါမလားဆိုတာကတော့ပထမဆုံးသောစမ်းသပ်မှုကြီးဖြစ်ပါတယ်လို့လည်းမစ္စတာကွန်မန်ကပြောဆိုသွားပါတယ်ရှင်
မတင်ကြီးထိုက်ကနေပြီးတော့ APEC ညီလာခံအကြိုမှာဒီဆွေးနွေးကြမယ့်အကြောင်းနဲ့ပတ်သက်ပြီးပြောပြသွားတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းထုတ်လွှင့်မဲ့နိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းရင်လည်းဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကို9စင်နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 633ညလိုင်းနူမီတာ51 kHz 585တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
တင်လီကလာတွေကိုပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်မူလနေရာတိုင်းကျွန်တော်ဒီတိုင်းသားကြည့်ရတဲ့မိမိကနေလို့ရှိရင်တို့ရတဲ့နောက်ဆက်တဲ့ပြဿနာတွေအများကြီးပြန်ရှိလာတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံမယ်ကိစ္စမှာဒေသခံတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာကြားရပါမယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဂျပန်အိုးနှောက်ရောင်ကာကွယ်ဆေးနိုင်ငံတော်ဟန်ထိုးပြီးတော့မဲ့အကြောင်းကိုတင်ပြထားပါတယ်ဂျပန်အိုးနှောက်ရောင်အဖြစ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးဒီရောဂါအဖြစ်များတဲ့ကလေးလူငယ်လူရွယ်တွေကိုနိုဝင်ဘာလလယ်နဲ့ဒီဇင်ဘာလတွေမှာကာကွယ်ဆေးကိုအခမဲ့ထိုးပြီးတော့မှာမို့လက်မလွတ်မိစေဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှူးဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါ
โอเคปมุขดาดาซอเวครับเราတို့မြန်မာနိုင်ငံမှာမကြာခင်ဒီဂျပန်အုံနောက်ရောင်ကာကွယ်ဆေးအစုလိုက်ကြလိုက်ပါဆရာเนาะထိုးဖို့ရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဒီကာကွယ်ဆေးထိုးဖို့ကဘယ်လိုအရေးပါလဲဆရာကြီ
းအချိန်မှာကျွန်တော်တို့ဒီနေမှာနေမှာကြောင်းချေပြုပေါ့เนาะဆိုတော့ငါးနှစ်ကဆင်းငါးနှစ်ကလေးတွေကိုဂျပန်အုံနောက်ရောင်ကာကွယ်ဆေးထိုးပါမယ်ဒီဇင်ဘာလမှာဆိုလို့ရှိရင်တော့ဒီငါးနှစ်ယောက်ကလေးပေါ့ကိုလာငါးနှစ်ယောက်ကလေးနောက်ကြောင်းမနေတဲ့ကလေးပထမချိန်ကိုရောကလွတ်သွားတဲ့ကလေးလေးပေါ့နော်အထူးဖြစ်တဲ့ကလေးလေးပေါ့အဲ့ဒါလေးကိုတာဝယ်ပြီးထိုးပေးပါမယ်ဒါတော့အစုလိုက်ကျုံလိုက်ပါနော်ကြောင်းဆိုရင်တော့ကြောင်းနေမှာထိုးမယ်ဒီကျန်တဲ့ဒီဇင်ဘာလထဲမှာတော့ဒီရက်ွက်အခြေပြီးပေါ့နော်လက်ွက်တွေမှာစုပြတယ်လို့ဒီဒေသမှာကျမ်းမာရေးလုပ်ပါလို့ပေါ့နော်အဲ့လိုနေရာလေးပေါ့ပြီးတော့ထိုးပေးမှဖြစ်ပါအဲ့တော့ဒါဘာလို့လုပ်ရလဲဆိုတော့ဒီအစုလိုက်ကျုံလိုက်ကာကွယ်ရေးကကျွန်တော်ဒီပါလုံးနာရုံတော့ဖြစ်များတဲ့ကုလားလေးစကမ်းနဲ့ပေါ့နော်အဲ့ဒါတွေကိုထိုးပြစ်သွားအောင်ပေါ့ပါလုံးနာရုံကဖြစ်သွားတာရဲ့အများဆုံးမလဲမဟုတ်ဘူးဒါပေမဲ့ကျေဒီကုသရာကျပါတော့ပြင်းထန်တဲ့ရုံဖြစ်တယ်ပြီးတန်နေချည်ပါလုံးနာရုံဆိုရင်ကုသစရာတိကျပေါ့ဗိုင်းရပ်စ်ကိုတည်နေတဲ့ဆေးရမရှိဘူးနောက်ဒုတိယအကြိမ်လောက်တည်ကြောင်းနေပြီးတော့ခြံနဲ့ရှင်တဲ့လူတွေမှလည်းတစ်ခါလောက်ကအမဘုနာအောင်တို့ကြီးကပါနေတယ်ဆိုတော့ဆွမ်းတောင်ချဖြစ်တာလို့နောက်ပြီးတော့ကြက်တက်တာလို့နော်ဒီဂျောစရယ်လာမဆက်ခင်ဒီလေးခပ်နေမှာအဲကြောင့်လို့ကျွန်တော်တို့ဒီဆေးကိုထိုးဖို့လုပ်တာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီကောက်ွယ်ဆေးဟိုထိုးတင်တယ်ပေါ့ဆရာနော်အခုလို့ဒီအသက်အမြဲပြင်းပြင်းထန်ထန်ရှိနေတဲ့အတွက်ပေါ့ကောက်ွယ်ထတာကဟလာဖြစ်လာလို့ရှိကနာဒီအသက်နဲ့ကြီးကြီးမားမားကျောင်းရတာထက်အများကြီးတက်တာလည်းပါဆရာနော်အဲ့တော့ဒီကာကွယ်ဆေးထိုးတဲ့အတွက်အန္တရာယ်ရှိနိုင်တဲ့နေထောင်ပါရှင်လားဆရာ
ဒီကာကွယ်ဆေးကထိုးခဲ့တာတော့ကြာပါပြီဒုတိယကစားချက်ကဒီအမေရိကန်စစ်သားတွေကိုကာကွယ်ဖို့အတွက်သာထိုးခဲ့တယ်ဒီတော့အဲ့ဒါဆေးပုံစံအဟောင်းပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့ပုံစံအစ်စ်ပေါ့အဲ့ဒါလည်းကျွန်တော်တို့တောင်းလာတော့ကျွန်တော်တင်တဲ့အသက်20ကျော်လောက်ရှိပါတယ်ကျွန်တော်က89နိုင်ငံတွေမှာလည်းတော်တော်လေးတုံးပြီးသားဖြစ်ပါတယ်အဲ့နိုင်ငံတော်တော်များများပေါ့နော်ဒီတုံးနေပြီးတော့ကဘာကြမ်းမှာပြရလဲကျွန်တော်ပြန်တူပြတာဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလေအဲဒီဥစ္စာကပြန်ထုတ်လို့စေ3000 4000ကျောက်ပါ ကောင်တောင်လည်းပြလဲမှမပါဘူးအဲကျွန်တော်ကဘာလို့ဒီလုံတိုင်းတည်းဒါအခမဲ့ထူပြီးမှဖြစ်ပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကာကွယ်ဆေးထိုးတဲ့အတွက်ဖြစ်လာနိုင်တဲ့အန္တရာယ်ကမရှိသလောက်ပဲလို့ပြောမှာပါဆရာနော
်ဟုတ်ဟုတ်ကဲ့မရှိသလောက်ပါပဲဒီကာကွယ်ဆေးကဒီကတော့ဒီလိုလူကြီးများတဲ့နိုင်ငံမှာလည်းသုံးခဲ့တယ်ဒီပြည်နိုင်ငံသုံးတော့ဒီလိုမှ300လောက်သုံးပြီးပါအဲ့ကျတော့အဲ့ဒါသူအဓိကဖြစ်တဲ့ချက်ကတော့ဘာလဲဆိုတော့ဒုရဉ္ဇမနာလည်းပေါ့နော်။ဉာဏ်နိုင်ငံနာမည်ဖျားမယ်ပေါ့နော်။နောက်ပြီးတော့ကျတော့ခြေဆိုင်မှာတော့ဒီလိုပေါ့။ခြေနဲ့မတည့်တဲ့ reaction ကတချို့တွေကသွေးမတည့်တာဖြစ်နိုင်တယ်ပေါ့နော်။ဒါလည်းပထမနေပါလေ။ဒီဆိုင်မှာတရားမဖြစ်ပါဘူး။အဲ့တော့ကျွန်တော်ဟိုဒီမိအချင်းပြောတော့အင်မတန်စိတ်ချလုံးကြဖို့ရှိတဲ့စိတ်ဖြစ်ပါလား
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီကာကွယ်ဆေးမထူမိခဲ့လို့ယောဂဖြစ်လာခဲ့ရောဘယ်လိုမျိုးကြိုတင်ပြီးတော့သိရှိနိုင်မလဲဆရာကြီး။
ဒီတောင်းတော့ယောဂကဒီနေ့ကိုဆက်လက်ဆိုကျူလက်ဆိုတော့ပေါ့ရှင်ဘုံပေါ့ရှင်ဘုံခံရနေခုဆက်တယ်ဒီဗိုင်းရပ်စ်ပေါ်ကတော့ဒီဘေးမရှိနေလို့ဆိုရင်ကျက်သူဝတ်ဝတ်ပေါ့ပြောရပါပွားလဲပေါ့နော်နောက်ပြီးတော့ကျက်ဒီဘုံမှာပြိုင်လို့ပြောရရလဲဆေးဆောင်တဲ့သူတို့တည်းမှာပွားအဲ့ဒီဓာရီလို့ဝတ်လို့မျိုးကနေတော့ရှင်ဘုံကတိုက်နေအဲ့ဒီဘုံကဝင်သွားပြီးတော့ညာမရှိတဲ့ဒီချင်းလေးကဟိုလူအသိမကိုက်ဘူးသတိဆန်းလို့ခံတယ်ရှင်ဘုံအံလေဖြစ်ပြီးတော့ဒီဟိုသွားပြီးတိုက်နေတဲ့ခါကျလဲဒီရခန္ဓာကိုယ်လေဒီဗိုင်းရပ်စ်ပုံဝင်တချို့လဲရောဂါလက္ခဏာတောင်မပြောင်းတချို့လဲလက္ခဏာမပြောင်းဒါပေမဲ့လူညားလာတဲ့လောက်မှာတရားသာတော့ခုနောက်ရောက်မယ်အခြေခံရောက်တယ်ပေါ့နော်အဲ့ကျတော့ဒီဘော်ဒီပြင်ထန်တဲ့လက္ခဏာပြောင်းတော့ပြားလဲပြားလဲပြားကြီးရဲ့တက်တဲ့သတိလစ်တယ်ပေါ့နော်အကျော်ဆွဲတဲ့ဒါလေးဖြစ်တယ်ပေါ့ဟိုဖြစ်တာတော့အများကြီးမဟုတ်တော့မှဖြစ်ဖြစ်ရှင်ကြောက်စရာကောင်းတဲ့ခုကတော့ခက်တယ်နော်အဲ့တော့ကျွန်တော်နိုင်ငံရဲ့ပတ်ဝန်းကျင်ချင်းလေးကြည့်ရင်ဒီချင်းကမှလေဆုံးနေမှာပေါက်တယ်။နော်မြောင်းနေ AI နေ AI နေဘာလို့ပေါက်တယ်။ဒီဘုံမှာဆိုတော့ဒီမြောင်းနေပေါ့နော်။ဟိုသွေးနဲ့တခွေးချင်းအကြီးကြီးရတာမှပေါက်တယ်။ဒါကတော့မြောင်းနေမြောင်းပေါက်တဲ့ AI နေအဲ့မှာပေါက်။အဲ့တော့ဆိုတော့ဒီပတ်ဝန်းကျင်ချင်းလေးကကျွန်တော်တို့ပတ်ဝန်းကျင်မှာရှိတယ်။အနည်းအားဖြင့်ကျွန်တော်တို့မှာအရင်ကဖြစ်တာတဲ့လူနာတွေတည်းရှိတယ်။အဲ့ဦးနောက်ရောင်ပေါ့နော်။ဗိုင်းရပ်စ်ကတော့ဦးနောက်ရောင်ဖြစ်တယ်။ကလေးရကျွန်တော်တို့အများကြီးပြပါတယ်ဒီနေ့အဲဒါကြောင့်မလို့ဒီဥစ္စာတွေဖြစ်ပေါ်နေတာရှိတယ်။ပေါ်နိုင်တဲ့ပတ်ဝန်းကျင်လည်းရှိတယ်။ဒါမှမဟုတ်ဒီလုံးတိုင်းတိုင်းအတူနောက်ပြီးတော့မြို့သားကာကွယ်ဆေးထိုးအစီအစဉ်မှာခဲ့သူမှုဆုံးဖြတ်ခဲ့တာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးထိုးတာအပြင်ပေါ့နော်ခုနဒီချစ်ပေါ့ဖွားရနေရာတွေကိုကာကွယ်ခြင်းအဖြစ်ရောဒီရောဂါကိုကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ကျေလို့ဒီနေ့ကြောက်တော့လိုက်ခဲ့တယ်။ဘုရားကဘုရားတကွေးချင်းတို့ရည်ရည်ရတာမှာပေါ့တာပေါ့။ဒီမှာအိမ်ပါဝင်ရမှာပဲနော်ဒီအောင်လို့လက်မှတ်ထိုးဆိုတာအဲ့ဒါကြီးကိုသင်္ကေတမှတ်ထားပါဘူးကွာလူမချင်းမကိုက်မကန်းအောင်နော်ဒီမှာဆိုတော့ဒီအိမ်ပေါ်မှာနေရတာ inside design impregnated let's call စီစဉ်ချင်တော့တုံးတော့ဒါပေမဲ့ဒီမှာဒီကောင်လုံးဝလည်းအောင်မြင်ပြီးသားသက်သေကြတာကတော့ check ပြရတော့ခရောက်တဲ့ကောင်ဝင်ရှိတယ်တော့ဒီယောဂါကိုရှင်းပုံမှန်လေးတော့တူတူတူတူပြန်ရင်းနဲ့ယောဂါဖြစ်တယ်ကိုယ်စရာကိုယ်တတ်ခြင်းမရှိဘူး။နောက်ဖက်အနေနဲ့ပြီးနိုင်တယ်လို့သုံးကြည့်တာဖြစ်နိုင်တယ်။သို့တော့ကောင်ဝင်နေတဲ့ကောင်ဝင်လို့ရှိရတယ်။အဲဒါကြောင့်ကျွန်တော်တို့တော့ကောင်ဝင်ပြီးဒီကမ္ဘာ့ကျန်းမာရေးအတွက်တိုက်တွန်းပါ။အဲကျွန်တော်တို့ပြည်သားနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလည်းပါနေဖို့ထည့်ထားတယ်။အဲတော့ပြည်သားနိုင်ငံတွေမှာဆိုရင်ကောင်ဝင်ကြီးကိုမျိုးသားကောင်ဝင်ကြီးတို့စီမံချက်မှာထည့်သွင်းတယ်။ဒါကြောင့်မို့ကျွန်တော်တို့အကောင့်ဆက်ချက်ကျွန်တော်ရင်းဆိုင်ပြီးကျင်းပါပါ။အဲ့ဒီမထည့်ကမတိုင်ရင်မထိုးရတဲ့သူတွေကိုကျွန်တော်ကတော့ကက်ရှပ်လို့ခေါ်တော့ဗျာပြန်ပြီးတော့ဆူလိုက်လို့လိုက်ထိုးပေးလိုက်ကြတယ်။ဒါပေမဲ့ဒီဥစားတွေဒီဒီချိန်မဲ့ထိုးပြမှာနောက်နေ့တပါတော့ကျွန်တော်ကဆူလိုက်ကြတယ်။ပြန်ထိုးပြမှာမဟုတ်ပါဘူ
း။ဟုတ်ကဲ့အဲ့တော့ဒီတစ်ခေါက်မှာထိုးဖို့အထူးအရေးကြီးတာပါဆရာနော်
။ထိုးရေးကြည့်ပါ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးမင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြားရပါမယ်။အိန္ဒိယရဲ့ရှေ့ဘက်စီးပွားရေးဇင်းညံဖြစ်တဲ့အိန္ဒိယမြန်မာနယ်စပ်ဒေသဖွံ့ဖြိုးရေးအခြေအနေကိုဥအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်။မြန်မာစီးပွားရေးမှာတရုတ်ကြီးစိုးတယ်ဆိုပေမဲ့အိန္ဒိယအရေးကြီးပုံကိုမေ့ထားလို့မရပါဘူး။မြန်မာနိုင်ငံခြားကွန်ထွေရေးမှာထိုင်းတရုတ်နဲ့စင်ကာပူပြီးရင်အိန္ဒိယဟာသဒ္ဒုတ္တအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။အိန္ဒိယကမြန်မာပင်မျိုးစုကိုအများဆုံးဝယ်ယူတာကြောင့်ဝ ဝယ်ယူမှုကန့်တလိုက်တဲ့နေပြည်တွင်းပဲစည်းကွက်မှာကမောက်ကမဖြစ်ကုန်ပါတယ်။အိန္ဒိယကပဲဝယ်ယူပြီးတရုတ်ကစီးဆွက်သီးနှံဝယ်ယူပါတယ်။အိန္ဒိယအရှိမျောက်ပိုင်းဟာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ဘူတန်နဲ့နေပေါ်စတဲ့နိုင်ငံတွေနဲ့ထိတွေ့နေတာမို့စီးပွားရေးလမ်းဆောင်အဖြစ်အသုံးဝင်နိုင်တဲ့ဒေသဖြစ်ပါတယ်။အရှိမျောက်ဒေသဖွံ့ဖြိုးရေးကိုအိန္ဒိယအစိုးရစတင်အကောင့်တွေပေါ်တာမကြသေးပါဘူး။အတံပီနယ်အစိုးရဟာဂူဝါဟာတီမြို့တော်မှာအရှေ့ပိုင်းဒေသဖွံ့ဖြိုးရေးယုံဖွင့်တဲ့အသည့်စိတ်သက်သန်းလာပါတယ်။ဂူဝါဟာတီနဲ့ဒါကာအင်ဖာနဲ့မန္တလေးခရီးစဉ်ကိုရှင်းနစ်ကစပြီးဘတ်စကားပြေးဆွဲတော့မယ်လို့သိရပါတယ်။ကရတန်ဘက်ဆောင်တေယူပို့ဆောင်ရင်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမဟာလဲအရှေ့မြောက်ဒေသဖွံ့ဖြိုးရေးမှာအရေးကြီးပါတယ်။အရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်အကြားစီးပွားရေးကွန်ရက်ရှိပေမဲ့မြန်မာနဲ့ဆက်သွယ်မှုအားနည်းနေပါတယ
်။လမ်းမဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးစတဲ့အခြေခံအဆောက်အုံတိဆောက်ရုံနဲ့တိုးတက်ဖွံ့ဖြိုးလာတာမဟုတ်ပါဘူး။တိုးတက်ဖွံ့ဖြိုးအောင်လုပ်မဲ့လုပ်ငန်းရှင်လူတန်းစားထွန်းကားဖို့အတွက်လိုအပ်တဲ့ပညာရေးကျန်းမာရေးနဲ့စီးပွားရေးအခြေခံလည်းကောင်းမွန်ဖို့လိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာဟာအခြေခံအဆောက်အုံကိုတော့မတိဆောက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာမဖြစ်စလောက်မို့အိန္ဒိယဟာရေချောင်းကုန်သွယ်ရေးကိုအဓိကထားနေရပါတယ်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့မြန်မာပြည်ကိုအပြန်အလှန်အကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေရှိမှသာနေဆက်ကုန်သွယ်ရေးထွန်းကားမယ်လို့ယုံကြည်သူတွေရှိပါတယ်တချို့ကလည်းအိန္ဒိယတိုင်းသားသဘုံရှိနေလို့ကုန်သွယ်ရေးမထွန်းကားတာလို့ထောက်ပြနေကြပါတယ
်ငွေကြေးတန်နိုင်တဲ့မြန်မာပြည်သားတွေထိုင်းနဲ့စင်ကာပူမှာဈေးကူတာမှုခံယူကြတာကိုလူတိမြင်ပါတယ်အိန္ဒိယမျိုးကြီးတွေမှာခွဲစိတ်ကုသမှုခံယူကြတာတွေလည်းရှိပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့ဘူတန်နိုင်ငံကလူနာတွေအာသပီနယ်ဂူဝါဟာတီမှာဆေးရုံတက်ကြတာကိုတော့လူတိနည်းနေပုံရပါတယ်အင်ဖာမျိုးရှီဂျာဆေးရုံမှာလူနာ90ရာခိုင်နှုန်းကမြန်မာပြည်ကလာတာဖြစ်တယ်လို့ဆိုပါတယ်အိန္ဒိယအရှေ့မြောက်အရဟာပဝင်းရှင်ဒေသရဲ့ကျမ်းမာရေးမြို့တော်လို့ဖြစ်နေပါတယ်စီးရဲပင်နဲ့ဆေးပညာမှာအစဉ်အတန်းရှိတာကိုအိန္ဒိယနိုင်ငံတွေကအသိအမှတ်ပြုရတဲ့သဘောဖြစ်ပါတယ်။ကျန်းမာရေးမျိုးတော်အဖြစ်လူသိများလို့ပညာရေးမျိုးတော်အဖြစ်အသိအမှတ်ပြုလာအောင်အိန္ဒိယအစိုးရကဖန်တီးပေးတဲ့တယ်လို့ယူဆကြပါတယ်
။အိန္ဒိယပြည်ရှိရဲ့ခီးအတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနိုင်ငံခေါင်းဆောင်တဦးတစ်ဖွဲ့ကြိုးဆိုဧည့်ခံတာကိုကြည့်ရင်ဗမာစစ်တပ်ကိုဦးစားပေးပြီးလက်တွေ့နိုင်ငံရေးကိုအဓိကထားလာတာထင်ရှားပါတယ်။နေဆက်သဘောနှိမ်နှင်းရေးနဲ့ကုံသွဲမှုတိုးမြင့်ရေးဟာမြန်မာနဲ့အိန္ဒိယတို့ဆွေးနွေးတဲ့ကိစ္စဖြစ်ပါတယ်။စကိုင်းတိုင်းမှာခိုလုံလေးရှိတဲ့အိန္ဒိယသဘုံကိုနှိမ်နှင်းရမှာဗမာစစ်တပ်အကူအညီရဖို့ဟာအိန္ဒိယရဲ့ဥတီချက်ဖြစ်ပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့ရင်ဆိုင်နေရပြီးရိုဟင်ညာလက်နက်ကင်အဖွဲ့ကိုလည်းနှိမ်နှင်းနေရတာကြောင့်အစိုးရတပ်ဟာနေဆက်ဒေတာတိုင်းမှာပြဿနာတွေ့နေရပါတယ်။တရုတ်တင်ပို့တဲ့စစ်ပစ္စည်း80ရာခိုင်နှုန်းကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကရယူနေတာဟာအိန္ဒိယသတိထားရမယ့်အချက်တစ်ခုဖြစ်ပါတယ်
။ဗမာစစ်အစိုးရလက်ထက်ကလေးကအပေးအယူလုပ်ပြီးလူချင်းသားကိုရယူနိုင်တဲ့တရုတ်ရဲ့ဩစာအရှိန်အဝါကိုတံပြန်တွန်းလှန်ရေးဆိုတဲ့အိန္ဒိယရဲ့ရည်ရွယ်ချက်ဟာစိတ်ကူးရင်အိမ်မက်အဆင့်တဲ့ပုံမှန်မဟုတ်တာသိကြပါတယ်။ရှိသေးရောအရေးတော်ပုံကိုအိန္ဒိယထောက်ခံနေစဉ်ကတည်းကစပြီးတရုတ်အစိုးရအဆက်ဆက်ဟာဗမာစစ်အစိုးရကိုထောက်ခံအားပေးခဲ့ပါတယ်မြန်မာတပြည်လုံးမှာတရုတ်အရှိန်အဟွာပြန့်နှံ့လာတော့မှအိန္ဒိယကဗမာစစ်အစိုးရနဲ့လက်တွဲဖို့ဆုံးဖြတ်တာပါအခုမှအရှေ့မြောက်ဒေသဖွံ့ဖြိုးရေးလမ်းစဉ်ကြောင့်မြန်မာကိုပြန်ပြီးချီးကပ်လာတာဖြစ်ပါတယ်မြန်မာပြည်နဲ့ပတ်သက်တဲ့စီးပွားရေးအခြေခံအဆောက်အအုံတိဆောက်ရမှာလေအိန္ဒိယဟာတရုတ်ကိုမရှင်နိုင်ပါဘူးမြန်မာတရုတ်နယ်စပ်ကတိုင်းရင်းသားတွေငြိမ်းချမ်းရေးလုပ်နိုင်ဖို့တရုတ်ရဲ့အခုအညီယူနေရပါတယ်။အိန္ဒိယကတော့နယ်စပ်ကတိုင်းရင်းသားတပုံပြဿနာမှာဗမာစစ်တပ်အခုအညီယူနေရပါတယ်။အိန္ဒိယဟာဒေသဆိုင်ရာအင်အားကြီးနိုင်ငံဖြစ်တယ်လို့လူကြီးအများဆုံးဒီမိုကရေစီနိုင်ငံကြီးလည်းဖြစ်လို့မြန်မာဒီမိုကရေစီထွန်းကားရေးမှာတာဝန်ရှိသူဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီမပြောနဲ့နယ်စပ်ဒေသစီးပွားရေးမြင့်တင်ဖို့တောင်းအနိုင်နိုင်ဖြစ်နေပါတယ်ခင်ဗျာ။
ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပြီးခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါမယ် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအေရော်ရီတိုင်းအစိုးရကနေဆောက်လုပ်ပြီးသွားမှာဖြစ်ပါတယ်။တမတော်ကနေတင်စီထားတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ gate ခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်နေကြတဲ့မွတ်စလင်နယ်ပါးတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှံမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေရဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်။နေအိမ်တလုံးကျ30နဲ့80ကျားကုန်ကြဖို့ခန့်မှန်းထားပြီးအေရဝတီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကျားဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရဝတီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နီကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုသွားရောက်ကြည့်ရှုခဲ့ပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတင်အကောင်အထည်ဖော်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တစ်ပါတီရဲ့တက်တီကိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တစ်ပါတီကိုစတဲ့တို့အကြနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တစ်ပါတီကတင်ပြထားပါတယ်ဖျားသုံးစုတံပြူစေရဲမော်တော်ကားလမ်းပေးရှိမွန်ပြည်တစ်ပါတီကိတ်စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြိုင်ရင်းစိတ်ကြီးမြို့နယ်ထီဖိုးနိုင်ကျေးရွာရှိမွန်ပြည်တစ်ပါတီအောက်ခွန်ကိတ်စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လ3ပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တစ်ပါတီဘက်မှတင်ပြလာတဲ့အခက်ခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှတာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ငင်းချိုင်းတိဆောက်ရမှာနှစ်ဦးနှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တစ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ချင်းပြည်နယ်ပလက်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် AA ကကြေညာချက်ထုတ်ပြီးအသိပေးလိုက်ပါတယ်အဲ့ဒီကြေညာချက်မှာကလတန်မြစ်ပီချောင်းနဲ့ကလက်ချောင်းတွေမှာဒေသခံတွေအနေနဲ့ခရီးသွားလာမှုမပြုဖို့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိကြီးကြီးထားသွားလာကြဖို့ဖော်ပြထားပါတယ်မြန်မာဆိုရတပ်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့ AA နဲ့နီးစပ်သူတွေကပြောပါတယ်နိုဝင်ဘာလ၁ရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကုံပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ၅ရက်နေ့နဲ့၆ရက်နေ့တွင်မှာလည်းမောင်ပုတောင်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်တည်င်းနဲ့ပြန်ကြားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ကြိုက်မြို့မြို့နယ်ဖျားတောင်ဒေသရှိမဲကလိုကျေးရွာနဲ့ကော့တွန်ကော့ပနောကျေးရွာအကြားမှာတည်ဆောက်မဲ့ကျွန်းကုမ္ပဏီရဲ့ပြည်လက်မြေစက်ယုံစီမံကိန်းကိုဘယ်လိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်ဆိုတာကိုချပြရှင်းလင်းစီလိုကြောင်းဒေသခံတွေကပြောကြားပါတယ်ကျွန်းပြည်လက်မြေစက်ယုံစီမံကိန်းတည်နေရာဟာကျေးရွာတွေနဲ့နှိကပ်နေတဲ့အတွက်စက်ယုံကိုကြောက်မီတွင်းနဲ့လက်ပတ်တုံးပြူမှကိုစိုးရင်လက်ရှိကြောင်းအခုကိစ္စကိုကြားဝင်ဖြေရှင်းပေးနိုင်ဖို့မွန်ပြည်နယ်လွတ်တော်ကိုလည်းအကူအညီတောင်းထားကြောင်းမေကလိုကျေးရွာဒေသခံတို့ဖြစ်သူနိုင်ထွန်းကြီးကပြောပါတယ်လက်ရှိအချိန်မှာက Jun Cement Industry Company ha pilami sae yong ti sao ye long ngang account the pho pho twa set pi si kriya rwe go siman gain area the ma su saung tha chin mi pyin ni tha pyu pyin da chin lo saung ni le lo data khan rwe ga pyo ba de phya taung ni pat win chin ma ta ni ta 9000 cha pilami sae yong ti ti sao khwin go jun company go 2016 khu ni mas la 25 ye ni ga myanmar nai ngan yin ni myo na mu commission MIC ga khwin pyu tha da phit par de
Shampi Ashe by Mansakayai, Mindy Munema, San Mount Jewa, Osu Ogotago, Ami Matilu, Ugani, Tanane, Pietamu, Pipua Kevare, Bikede Apatja, the Brainiga, Pipua Kerava, San Mount Osu Ogota, Utan Soha, Tuyene, Ing, One Monuama, Novembala, Nayani, Nyasa Sani Chain, Ami Mati Sange, Tamana Uga, Layo Picalo, Bepeye Oma, Gisan Timambi, Pue Chimpi, Te Song Kevare, Utan Sogo Kupu, Yolare, Saikam. Single, the Natamara, Jekalayama, Bebe Bauma, Gisan Timan Bime, Tanyagaro, Soying the Amashi Wulu, Dida Yeriga, Sovare, Utan Soha, Tatra Yebo, Hound Upitello, Diabi, Lashi Chain T, Lokjan Kayari, a Jangyan Matia Debe, the Natamarigole, Pami Chin, Mashi Debabu.
Aku the Denuario, select Denset Bidwa Mava. ရခိုင်ပြည်နယ်မောင်နှုတ်ခရိုင်မှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြတဲ့မွတ်စလင်နွယ်ဝါတွေကိုမြန်မာအစိုးရကစီစစ်လက်ခံပြီးနေရာချထားပေးဖို့ကြိုးပမ်းနေချိန်မှာမောင်နှုတ်မျိုးနယ်မှာရှိတဲ့တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်မှုမဖြစ်နိုင်တဲ့အခြေအနေကိုအစည်းအဝေးကနေဆုံးဖြတ်ပြီးတော့သဘောထားတစ်ခုကိုမကြသေးမီကထုတ်ပြ
ကိုယ်စလေတွေစုဝေးဆုံးဖြတ်ခဲ့ကြတဲ့အခြားတချို့ကိုအောက်သားရာကြေးရွာသားကိုကျော်စိုးမိုးကအခုလိုပြောပါတယ်ကျွန်တော်တို့ကြည့်ရတဲ့ပေါ်ရတဲ့ပုဂ္ဂိုလ်တွေတင်လီကလာတွေဟိုမြန်မာနိုင်ငံမှာရှိနေတယ်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်တို့ဒီတိုင်းသားကြည့်ရတယ်နိမိကနေလို့ကြည့်ရင်တို့ရတဲ့နောက်ဆက်တဲ့ပြဿနာတွေအများကြီးပြန်ရှိလာနိုင်တယ်အဲ့ဒီထောက်ပြန်ချက်မှာဘင်္ဂလားရောက် တဲ့အခြားတွေပါဝင်ပါတယ်။တိုင်ရန်သားတွေနေရဆန့်ခွာမယ်ဆိုတဲ့အခြားကိုထောက်ပြန်ရတာနဲ့ပတ်သက်လို့လောက်တုံကြည့်ရသောကိုကျော်ဝင်းကအခုလိုပြောပါတယ်
။ဒီဝင်းလီဒီမဲဒီကောင်များတော့ပြောတော့ပြီးတော့နေလာစီမှာဝင်းလီဒီရဲ့စူးစောင်းရဲ့စာမှုတွေကလည်းတော်တော်တိုင်ရန်သားတွေကအမီးတွေဆင်လာကြရတယ်။အခုရနေတဲ့မှာလည်းသူတို့ကကြည့်ရတယ်ဒီကိစ္စကိုကြည့်ရတယ်အဲ့လိုမျိုးလောက်လောက်ကိုမဖြစ်တော့ဘူးလို့ပြောမပြောဆိုတာမျိုးအဲ့ဒါကြောင့်သူတို့လည်းလုံးဝအဆင်မပြေခိုက်ဘူးဖြစ်တယ်လို့အဲ့ဒီတော့တော့ဆုံးကြရတယ်ကွာ
မြန်မာဆွေရတာဝန်ရှိသူတွေကတော့ဘင်္ဂလားဘက်ကပြန်လာလို့သူတွေကို1963ခုနိုင်ဘင်္ဂလားမြန်မာသဖို့တူညီချက်နဲ့အညီစီစိုက်လက်ခံပြီးတောက်ပြုတ်လာဝဲမျိုးအပါဝင်နေရာနှစ်ခုမှာယာယီနေရာရှာထားပေးမယ်လို့မီဒီယာတွေကိုပြောဆိုထားပါတယ်။လက်ရှိမော်တော်မျိုးတွေကဒေသခံတိုင်းရင်းသားတွေရဲ့အခြေအနေတွေကိုလည်းကိုကျော်စိုးမို့ကခုလိုပြောပါတယ်
။ရင်းဖွဲ့ရှိရသောသတိဝယ်ပြီးဝယ်တယ်လို့သွားနေရတော့ရှိတယ်ဒါပေမဲ့သူကြကြူကြသောတက်တာချာခံနေရှိတယ်ပေါ့။တိုင်းရင်းသားဂျွာရီသာဖွဲ့ရီပေါ့။ခါချံခါသွားတယ်။ဒါပေမဲ့တချို့ဂျွာရီကသလားရီတက်တာချာတယ်။တို့လူချုံကြီးပြောပေါ်တော့ဖက်တယ်ပေါ့
။အလားတူမော်တော်မျိုးနဲ့တောက်ပိုက်မှာရှိတဲ့တိုင်းရင်းသားကြည့်ရော်တွေကလည်းဒီလ900နှစ်ကသရေကုံပေါ်ပုံတော်ကြီးကျောင်းမှာစေဝေပြီးမွတ်စလင်တွေကိုအရန်နေရာတိုက်နေရာရှာထားရင်တောက်ပိုက်မှာရှိတဲ့တိုင်းရင်းသားကြည့်ရော်သားတွေအလုံးနေရာဆန့်ခွာဖို့ပြန်လှခံသူတွေကိုကဲတစ်ခုမှထားပြီး1982ခုနိုင်နိုင်ငံသားဥပဒေနဲ့အညီစီစိုက်ဖို့စတဲ့အခြားခောက်ရှားပါသဖောထားထောက်ပြန်ချက်တစ်ခုကိုလည်းထောက်ပြန်ခဲ့ကြပါတယ်
ဆက်ပြီးတော့ချင်းပြည်နယ်ဖလားမြို့နယ်ထဲမှာရှိတဲ့လိုက်စိုးကြီးရွာအုပ်စုကိုဖျက်သိမ်းပြီးဖလားမြို့ပေါ်ရက်ွက်အဖြစ်ပြည်နယ်အစိုးရကထည့်သွင်းတမန်လိုက်တဲ့အပေါ်မကျေနပ်တာကြောင့်ဆိုပြီးလိုက်စိုးကြီးရွာကဒေသခံပြည်သူ80ကျော်တို့ဟာနိုဝင်ဘာလ6ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖလားမြို့ပေါ်ရက်ွက်အဖြစ်တမတ်တာကိုလိုက်စိုးကြီးရွာသားတွေကဘာလို့မကြိုက်ကြတာပါလဲ။ဒီနဲ့အစိုးရအနေနဲ့ဒီကိစ္စကိုဘလို့ဖြေရှင်းသွားဖို့စီစဉ်နေပါတည်းအကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီးနမ်ဟော့ကနေတင်ဆက်ပေးထားပါဗျ
။လိုက်စိုးကြီးရအုပ်စုကိုဖျက်သိမ်းပြီးဖလန်းမျိုးပေါ်ရက်ွက်တစ်ခုအနေနဲ့ပြောင်းလဲတတ်မှတ်မယ်ဆိုရင်လိုက်စိုးလူမျိုးပါတာစကားနဲ့ယဉ်ကျေးမှုတွေမေးမိန်ပြက်ကွယ်သွားနိုင်တယ်လို့ဘိုးဘပိုင်မျိုးတွေပါဆုံရှုံသွားနိုင်တာကြောင့်အခုလိုဆန္ဒပေါ်ထုတ်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်တဲ့လိုက်စိုးမြေယာထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးစာထန်းကပြောပါရယ်
ไอ้อยู่อ่ะก็ยกกว่าแท้ဝင်ตัวรู้สิยินจนเราอ่ะยกกว่าสรว่าตีแต่ไตแม้อย่อย่อหน่อหน่อผิดตัวแม้จนเราดามีบาลุเปียวลุไม่อยากรู้กระหม่ำเนี่ยไปไล่แม้หูรู้แล้วဝင်ลาแม้ดีรู้แล้วဝင်ลาแม้สรอากาศกับเจ้าแม้ยินจิหมู่ไม่เหม็นตัวแม้ลายซ้อยัวตาฤณีเนี่ยยะเขนอตันเจ้ยัวอุสุอเพ็ดเนี่ยดาเสร็จแล้วนี่ทางรู้จาบีตะเกลุดีละขันฤยะสานะโกมะเง่ญญาวุโซยินยะได้นี้เนี่ยเสร็จแล้วต้องสรว่าแม้ลุอุษาทาง ဒီကိစ္စကိုပြန်လည်ပေးအပ်ဖို့မုံပြစ်ပါတယ်တက်တီကိစ္စခန်းတွေကိုပြန်လည်ပေးအပ်ဖို့မုံပြစ်ပါတယ်ရက်ကွက်အနေနဲ့ပဲဆက်သွားရမှာဖြစ်တယ်လို့ပြောဆိုပါတယ်
ဒီတိုင်းနဲ့ဆက်သွားရမှာပဲကျွန်တော်ကအစကတည်းကဒီတိုင်းဆက်သွားမယ်ဆိုပြီးတော့ပြည်ထောင်စုဆိုရတဲ့ကင်းပြည်ထောင်စုလွတ်တော်အဖြစ်ရောက်ပြီးပြုထားတဲ့ကိစ္စတွေဖြစ်နေတော့ဆက်ပြီးတော့ဟိုလုပ်စီမရှိဘူးလေဒီတိုင်းတော့ဆက်သွားရမှာဖလန်းမြို့သစ်စီမံကိန်းအရအော်တိုဘာလ9ဘိုင်းကပြည်ထောင်စုလွတ်တော်ကနေဖလန်းမြို့မှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရွ
ရွှေ့ခဲ့ကြရတဲ့ခြေရွာတွေဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းရင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်တိပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်တိပါတီကတင်ပြထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာတွေပဲဖြစ်ပါတယ
်။တော်ရရှင်များရှင်ဆဲဆူးနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်တက်ပြီဆိုတဲ့စောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။နာမည်စနေည VOA တိုင်းရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံအသိပေးလိုက်ရပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေရှိတဲ့ကြောင်းသမ္မတတော်နဲ့ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရင်းနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံကောင်းဆောင်တွေအာရုံစိုက်ဆွေးနွေးကြပြီးမှာပဲသမ္မတထရန့်ရဲ့ခီးစဉ်မှာအတူလိုက်ပတ်လာတဲ့ဝန်ကြီးဒေလာဆန်ကဒီနေ့တော့ဒီကနေ့ပြောဆိုလိုက်တာပါလူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအတွက်အငင်းပွားနေတာတွေအပေါ်မှာလည်းကောင်းဆောင်တွေပုံမှန်လည်းဆွေးနွေးကြကြောင်းပြောဆိုခဲ့တာပါဘရူနီနိုင်ငံမှာဧပြီ2015ခုနှစ်ကနေ2019အောက်တိုဘာလအတွင်းနိုင်ငံရေးတိုက်ခိုက်နေပေါ်အစိုးရကဆရာဆွေးမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဒီကနေ့ပဲလက်ခံလိုက်ပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အခြေခံအကြောင်းရင်းတွေရှိနေတဲ့အကြောင်း ICC တရားစီရင်ရေးတွေကကြေညာချက်မှပြောဆိုလိုက်ကြတာပါနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆက်စုကြည်ရဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချင်းပါမယ်အာဆီယံထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်ကိုရောက်ရှိသွားပါပြီ။စတင်နဲ့ဆက်နေနေချင်းပါမယ်အာရှပစိဖိတ်စည်းဝေးပွဲဆောင်မှုအဖက်ထိပ်သီးညီလာခံတက်ရောက်ဖို့တော်ဆက်စုကြည်ဒါနမ်မျိုးကိုဒီကနေ့ပဲရောက်သွားတာပါ။ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6000ကျော်ထွက်ပြေးရတဲ့ပြဿနာပေါ်နေတဲ့ပေါ်နိုင်ငံတကာကဖိအားတွေထွက်ပေါ်နေချိန်မှာပဲတော်ဆက်စုကြည်နိုင်ငံကကောင်းဆောင်တမန်ညီလာခံကိုရောက်ရှိလာတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းထွင့်အင်ဂျင်နီယာကတော့ White Zonya Chibare. PO American then Yabet Yamawala Sizengo, Nyaku 90s and IT. Line Bita and Salina Sangatonsen Azet Titogani, Tolling it up Chibare. The Russian Alo, Pivia Wigwabi, Suim who kins on it, Apio Nine, Nyatanya Pijawazi, PO Abi Nasinet, Jesuba, Geno Yangwa.
This program has come to you from the Voice of America, Washington.